COVID-19 ကပ်ရောဂါကာလမြန်မာနိုင်ငံကပင်လယ်ကူးသင်္ဘောသားတွေသင်္ဘောအတက်အဆင့်တာဝန်လွှဲပြောင်းမှုယာယီအစီအမံတွေနဲ့ဆောင်ရွက်နေပေမဲ့အခက်အခဲတွေကြုံနေရဆဲအခြေအနေကိုပြောပြပေးပါမယ်ကျွန်မကတော့စုစုပါစာချုပ်တည်တံပြည်ပင်လယ်ကူးမြန်မာသင်္ဘောသားတွေနဲ့သင်္ဘောပြန်တက်မဲ့သူတွေအလဲအလှယ်လုပ်တဲ့နေရာမှာအရင်ကရန်ကုန်စစ်ကမ်းနဲ့ဒီစိတ်ကနေတဆင့်တခြားနိုင်ငံတွေစီတွားရောက်လို့ရှိပေမဲ့အခုလိုကပ်ရောဂါကာလမှာတော့ပုံမှန်လမ်းကြောင်းအတိုင်းသွားဖို့ကအခက်အခဲရှိနေပါတယ်။ဒီအတွက်လည်းတင်းသားအတိုင်းကော့တောင်းစိတ်ကမ်းကနေမြန်မာပင်လယ်ပြင်တွင်သင်္ဘောသားတွေအလဲအလှယ်လုပ်နိုင်မှုအတွက်တာဝန်ရှိသူတွေကအစီအစဉ်ပေးနေပါတယ်။ကပ်ရောဂါကာလကန့်သတ်ချက်တွေရှိနေတာကြောင့်အခက်အခဲတွေရှိနေဆဲဖြစ်တယ်လို့ကပ္တိန်ဦးဝင်းနိုင်ညွန်က VOA ကိုပြောပါတယ်။
အခု quarantine facility မရှိလို့ဆိုပြီးတော့ quarantine facility ရှိတဲ့အခါမှသာလျှင်သမောကနေပြီးတော့ crew change လုပ်လို့ရပါမယ်ဆိုပြီးတော့အမိန့်စာထုတ်လိုက်တယ် Department of Marine Administration က DMA ပေါ့။အော်အဲ့ဒါကအခုတော်တော်လေးကိုကြည့်ရထားရတယ်ပေါ့နော
်။လေကြောင်းလိုင်းတွေတပတ်ကို2စီးလောက်ပုံမှန်ပြည့်စွဲပေးတာမျိုးပြည်ဝင်ခွင့် visa အဆင့်ပြည့်စေဖို့တန်တမန်နည်းနဲ့အစိုးရကချောင်းဝင်ဖြည့်ရှင်ပေးတာမျိုးနဲ့အစိုးရဘက်ကအကုန်ကျခံစရာမလိုပဲအဆင့်ပြည့်နိုင်မဲ့ hotel quarantine မျိုးစီစဉ်ပေးနိုင်မယ်ဆိုရင် covid ကာလမှာအဆင့်ပြည့်နိုင်မယ်လို့သူကဆက်ပြောပါတယ်။ကော့တောင်းစိတ်ကမ်းကနေတဆင့်သင်္ဘောဆင်းလာမဲ့သူတွေအတွက် quarantine စီစဉ်ပေးဖို့ရနေရအခက်ခဲရှိတာနဲ့တိုက်ဆိုင်နိုင်တဲ့အခြေအနေမျိုးမရှိစေဖို့စာထုတ်ထားတဲ့သဘောဖြစ်တယ်လို့ရေချောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကပြောပါတယ်။ကော့တောင်းစိတ်ကမ်းကနေတာဝန်ယူလဲလှယ်ပြီးအတက်အဆင့်ပြုခဲ့တဲ့သင်္ဘောသားအရေအတွက်ဟာဇူလိုင်လဒုတိယပတ်ထီဆိုရင်300ချောအထိရှိထားတယ်လို့ရေချောင်းဦးစီးညွှန်ကြားရေးမှူးဦးချမ်းမြေကပြောပါတယ်
။အဲ့ဒီနေရာမှာဒီသင်္ဘောသားတွေနေရာရရှိရေးအတွက်ကျွန်တော်ဒီ MSCSS အဖွဲ့ကလည်းတွားပြီးကြည့်နေရလေးရှိပါတယ်။အဲ့တော့အဲ့ဒီမှာတို့ချမ်းမြေရပါပါတယ်စိတ်ကမ်းပါပါတယ်နောက်တစ်ခါရေချောင်းပါပါတယ်နော်ဟိုတယ်ပိုင်ရှင်တွေလည်းပါပါတယ်ပေါ့နော်အဲ့တော့လောဆယ်သင်္ဘောသားပေါင်း280လောက်ထိဆောင်ရွက်ပေးနိုင်မယ်လို့အနေထားမျိုးတော့ချမ်းမြေကြားထားပါပါ
စာချုပ်တည်တံပြည့်ပင်မဲ့လည်းပြန်မလာနိုင်သေးတဲ့သင်္ဘောသားအရေအတွက်ဟာ9000ကျော်အထိရှိနေတာပါပြီးခဲ့တဲ့ဇွန်လတုန်းကကယ်ဆယ်ရေးလေယာဉ်နဲ့စင်းလုံးငှားလေယာဉ်တို့အပြင်ကော့တောင်းစစ်ကမ်းကနေတဆင့်သင်္ဘောပြန်တက်သူဦးရေ400ကျော်အထိရှိပါတယ်ပုံမှန်ဆိုရင်တော့နိုင်ငံခြားသင်္ဘောတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာသင်္ဘောသားအရေအတွက်ကတစ်လမှာအတက်အဆင့်6000ဝန်းကျင်ရှိနေတာပါအပြည်ပြည်ဆိုင်ရာရေချောင်းသွားလာရေးအဖွဲ့ IMO ကတော့ဇူလိုင်လဆန်းအထိစီးရင်တွေအရာတာဝန်ချင်းကုံဆုံးလို့အလုပ်တာဝန်လွှဲပြောင်းရမယ်သင်္ဘောသားပေါင်းကဘာတဝန်းမှာခန့်မှန်းခြေ2,000လောက်ရှိမယ်လို့ပြောပါတယ်ကဘာတဝန်းကကုံသင်္ဘောပေါင်း6,000လောက်မှာသင်္ဘောသားပေါင်းတသန်းလောက်နဲ့လေပတ်နေတဲ့ကုံသွယ်ရေချောင်းလုပ်ငန်းတွေမှာကပ်ရောဂါကြောင့်အခက်အခဲတွေကြုံနေရတဲ့အတွက်ကဘာကုံစီစီစဉ်မှုကိုပါအကြီးအကျယ်ရိုက်ခတ်နေတယ်လို့လည်း IMO ကပြောဆိုထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်